Welcome to the Voice of America in Burmese.
Mingla nya jan ma shin. VOA American tan ye 2022 ခုနှစ်ဇွန်လ5ရက်တနင်္ဂနွေညပိုင်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်။လိုင်းတိုမီတာ3251တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။အနည်းခတဲ့ကိညာပါစေဗျာ။ကျွန်တော်တမောင်သားမှာယူကရိန်းမှာတော့အနည်းကမသေးလာပါဘူး။ယူရိုခီးမှာပေါက်ကွဲတံတွေကြားနေရတယ်လို့အရှေ့ပိုင်းကမဟာဗျူဟာကြားတဲ့ซีเบียร์โดนัทမြို့မှာတော့ရုရှားတပ်တွေကိုပြန်내ခုခံတိုက်ထုတ်နေကြပါတယ်။နေတုတ်ထိပ်ပြီးညီလာခံကိုတရားဖို့ဂျပန်နိုင်ငံကစဉ်းစားနေပါတယ်။တာတိုပြစ်ပက်ရင်းတပ်ဒုံးကြီးရှစ်စင်းကိုမြောက်ကိုရီးယားကတင်းငွေနဲ့စော်ပိုင်းကပြစ်လွတ်လိုက်ပါတယ်။အဲ့ဒီတင်းတွေပါဝင်နောက်ဆုံးကတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကျွန်တော်တင်ပြကြပါပါ
။ကောင်းပါပြီရှင်။ထိုင်းတိုင်းပိုင်းမှာတော့ရိုဟင်ဂျာ60နီးပါးဖမ်းဆီးခံရတဲ့တင်းပေးဖို့ချက်ကိုတင်းအစီအစဉ်နောက်ပိုင်းမှာကြားဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့မြန်မာနိုင်ငံမှာရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုအကြောင်းဘာသာပြန်ထုတ်ဝေတဲ့စာအုပ်ကိုပိတ်ဒီဘာသာပြန်ထုတ်ဝေတဲ့အတွက်စာပေတိုက်တစ်ခုပိတ်တင်ခံလိုက်ရတယ်နဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုတင်ပြတဲ့အခါမှာတော့
2016ခုနှစ်မှာပေါ့နော်ဒီစစ်တပ်ကရိုဟင်ဂျာလူမျိုးတွေအပေါ်မှာရဲရဲဆက်ဆက်လူမျိုးတို့တပ်ဖြတ်မှုတွေလုပ်ခဲ့တာကပေါ်လာမှာကိုသူတို့ဘယ်လိုနည်းနဲ့မှမလိုလားဘူး
ဒါကတော့မြန်မာရိုဟင်ဂျာများအဖွဲ့ UK ရဲ့ဥက္ကဋ္ဌဦးထွန်းခင်က VOA ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အဲ့ဒီနောက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေတွေကတူတာထူးခြားစံပြကမ္ဘာသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးတင်မောင်တန်းနဲ့ကိုစော်ဝင်းလိုင်တို့ကကြောပြမှာပါရှင်။
ယူကရိန်းမျိုးတော်ကိမျိုးမှာပေါက်ခွဲတံတွေကြားနေရတယ်လို့အရှေ့ပိုင်းကမဟာဗျူဟာကြတဲ့ Severo Donetsk မျိုးမှာတော့ရုရှားတပ်တွေကိုပြန်내ခုခံတိုက်ထုတ်နေတယ်လို့အရီဒေတာရဲ့အုပ်ချုပ်ရေးမှူးကပြောလိုက်ပါတယ်။ Severo Donetsk မျိုးရဲ့80%ခန့်လုံးကိုရုရှားကထိန်းချုပ်ထားပေမဲ့လမ်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့ Lucas Data အုပ်ချုပ်ရေးမှူးစာကြီးဂေဒေးကပြောပါတယ်။တနင်္ဂနွေနေ့ကပြောကြားလိုက်ပြီးမြို့တော်မှာတော့တနင်္ဂနွေအစောပိုင်းကပေါက်ကွဲမှုတွေဖြစ်ပွားနေတယ်လို့သမ္မတဘလိုရီမာဇလန်စကီကပြောပါတယ်။အဗီလာ28ရက်ကလေးကဆိုရင်ကီးဖြူကိုရုရှားကပြန်လည်တိုက်ခိုက်တာဒီနေ့ပထမဆုံးအကြိမ်ဖြစ်ပြီးယထာလတွေကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။ဒုံးကျည်တွေနဲ့ပြစ်ခတ်တဲ့အတွက်အသေးပြောက်မရှိပေမဲ့တယောက်ဒဏ်ရာရဆေးရုံတင်ထားရတယ်လို့မြို့တော်ဝယ် Vitaly Klitschko ကပြောပါတယ်။လူငယ်စေတမှာတော့ဆက်တယောက်တေဆုံးခဲ့ကြောင်းသမ္မတဇလန်စကီကစနေနေ့ညဗီဒီယိုမိန့်ခွန်းမှာပြောကြားသွားပါတယ်။ရုရှားသမ္မတပူတင်ကအခြေခံကျတဲ့အမှားကိုကျူးလွန်ခဲ့ပေမဲ့ရုရှားကိုအချက်တကွဲဖြစ်အောင်တော့မလုပ်သင့်ဘူးလို့ပြည်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကတောက်ကြနေ့တုန်းကပြောခဲ့ပါတယ်။ဒါမှသာတန်တမာရေးအဖြစ်တရားရှာနိုင်မယ်လို့သူကဆိုပါတယ်။အဲဒီလိုပြောတာဟာပြည်သစ်နိုင်ငံကိုပဲအချက်တကွဲဖြစ်စေပါလိမ့်မယ်လို့ယူကရိန်းနိုင်ငံသားရေးဝန်ကြီးဒီမီထရိုကူလီဘာကစနေနေ့ကတုံ့ပြန်လိုက်ပါတယ်။
ရုရှားကယူကရိန်းကိုကျူးကျော်တိုက်ခတ်မှုနဲ့ပတ်သက်လို့အနောက်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပိုလှုပ်ဆောင်နိုင်ရေးရည်ရွယ်ပြီးဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါဟာအခုလနောက်ပိုင်းကျင်းပမဲ့နေတိုစီးရေးမဟာမိတ်အဖွဲ့ထိပ်သီးဆွေးနွေးပွဲတက်ရောက်ဖို့စီစဉ်နေတယ်လို့ဒီကိစ္စနဲ့နှိစက်သူတွေပြောတာကိုကိုကပီရိုက်တာသတင်းမှရေးပါတယ်။ယူကရိန်းနိုင်ငံအတွင်းရုရှားကစီးရဆုံးမှုကျူးလွန်နေတယ်လို့ဝန်ကြီးချုပ်ကီရှိဒါကအကြိမ်ကြိမ်ဆွဆွဲပြောဆိုနေပေမဲ့ဝန်ကြီးချုပ်ကီရှိဒါရဲ့အခုလိုဒီစီဝဲကိုတွားရောက်မဲ့ကိစ္စဟာတာမန်တဲ့ပိုတဲ့ပြင်းထန်တဲ့ရည်တည်ချက်အဖြစ်ရှုမြင်ရပါတယ်။ဂျပန်နဲ့ရုရှားအကြဆဲဆုတ်တည်နဲ့ချီပြီးကြာမြင့်လာပြီးဖြစ်တဲ့နေနမိတ်ပိုင်ဆိုင်မှုဆိုင်ရာအငင်းပွားမှုတွေရှိထားတာကြောင့်ရုရှားနဲ့ပတ်သက်လာရင်ဂျပန်ခေါင်းဆောင်တွေကသတိထားရည်တည်ခဲ့ကြပါတယ်။ကျိုတိုသတင်းဌာနကစနေနေ့မှာစတင်ဖော်ပြခဲ့တဲ့ဒီကိစ္စနဲ့ပတ်သက်လို့ဂျပန်အစိုးရဘက်ကတစုံတရာထုတ်ဖော်ပြောဆိုခြင်းတော့မရှိသေးပါဘူး။နေတိုအဖွဲ့ထိပ်သီးဆွေးနွေးပွဲကိုတော့စပိန်နိုင်ငံမက်ဒရစ်မြို့မှာဇွန်လ29ရက်ကနေ30ရက်နေ့အထိနေ့ရက်ကြာကျင်းပမှာဖြစ်ပါလေ။ဒါဟာဂျပန်နိုင်ငံမှာဇူလိုင်လ10ရက်နေ့ကျင်းပဖို့ရှိတဲ့အထက်လွှတ်တော်ရွေးကောက်ပွဲအတွက်မဲဆွယ်စည်းဝါမဲ့အချိန်နဲ့တိုက်ဆိုင်နေတာပါ။အထက်လွှတ်တော်ရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးအခြေအနေတွေကိုသုံးသပ်ပြီးမှနေတိုထိပ်သီးဆွေးနွေးပွဲတက်မယ်မတက်ဘူးဆိုတာဝန်ကြီးချုပ်ကဆုံးဖြတ်မယ်လို့အစိုးရအရာရှိတွေရဲ့ပြောကြားချက်ကိုကိုးကားပြီးတော့ကြိုတိုသတင်းမှရေးပါရခင်ဗျ။
တာတို့ဖြစ် ပဲတိုင်းတဲ့ဒုံးကျည်ရှစ်စင်းကိုမြောက်ကိုရီးယားကတရင်းကလွေနဲ့အစောပိုင်းကပြစ်လွတ်လိုက်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။ဒေသစံတော်ချိန်မနက်9:00မိနစ်နဲ့9:40မိနစ်တွင်ပြစ်လွတ်လိုက်တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကဆိုပါတယ်။အခုလိုဒုံးကျည်ရှစ်စင်းကိုတုတ်ထဲမှာတခါတည်းစမ်းသပ်ပြစ်လွတ်တာဟာပထမဆုံးချိန်ဖြစ်တယ်လို့စစ်ရေးသုံးသပ်သူတွေကပြောကြပါတယ်။ဒါ င်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားတို့ကမှတ်စထားကြပါတယ်။ဂျပန်ရဲ့ကမ်းခြေပင်လယ်ပြင်မှာအမေရိကန်နဲ့တောင်ကိုရီးယားတို့က၃ရက်ကြာရေထပ်စီရေးလေ့ကျင့်ခဲ့ပြီးတဲ့နောက်အခုလိုမြောက်ကိုရီးယားရဲ့စမ်းသပ်ပစ်လုမှုကဖြစ်လာရတာပါ။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်က2021ခုနှစ်မှာချမှတ်ထားခဲ့တဲ့လက်နက်တိုးတက်ရေးညီမှန်းချက်တွေရမြောက်ကိုရီးယားကဒီနှစ်မှာမြန်မြန်ဆန်ဆန်စမ်းသပ်နေပုံရပါတယ်။တဝေးပစ်ခရုစ်ဒုံးကြီးရေကုန်သင်္ဘောကနေပြည့်လွတ်တဲ့ပဲရင်းတပ်ဒုံးကြီးတိုက်ချင်းပြစ်ပရိဒတ်ဒုံးကြီးအတန်ထက်ဆဲဆမြန်တယ်လို့ဖော်ပြထားတဲ့ဒုံးကြီးတွေကိုမြောက်ကိုရီးယားကဒီနှစ်ထက်မှစမ်းသပ်ခဲ့ပါတယ်
။ဩစတြေးလျတောင်ဝင်လေတပ်ကကင်းထောက်လေယာဉ်ကိုတရုတ်တပ်လေယာဉ်တွေကတောင်တရုတ်ပင်လယ်ပြင်ဒေသနိုင်ငံတကာလေပိုင်နဲ့ထက်မှမေလအတွင်းဂျားဝင်တားဆီးခဲ့တယ်လို့ဩစတြေးလျကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ပြောကြားလိုက်ပါတယ်။အဲ့ဒီဒေသမှာတမယိုးကျရေချောင်းကင်းထောက်လုပ်ငန်းတွေလှုပ်ဆောင်နေတဲ့ RAFF P8 လေယာဉ်ကို J16 အမျိုးအစားတရုတ်တပ်လေယာဉ်ကမေလ26ရက်နေ့မှာဂျာဝင်တားဆီးခဲ့တာလို့ဩစတြေးလျကာကွယ်ရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်တရုတ်တပ်လေယာဉ်ကအဲ့ဒီလိုဂျာဝင်တားဆီးခဲ့တာကြောင့် P8 ကင်းထောက်လေယာဉ်ဟာအရေးပေါ်ရှောင်တိမ်မှုတွေလုပ်ခဲ့ရတဲ့အတွက်ဝန်တန်းတွေအပေါ်အန္တရာယ်ဖြစ်စေခဲ့တယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့အစိုးရစိုးရိမ်မှုတွေရှိခဲ့တယ်ဆိုတာကိုတရုတ်အစိုးရထံဩစတြေးလျကတင်ပြထားတယ်လို့ဆိုပါတယ်ဒါနဲ့ပတ်သက်လို့ဩစတြေးလျမှာရှိတဲ့တရုတ်တန်ရုံကိုရိုက်တာကဆက်သွယ်ခဲ့ပေမဲ့တစုံတရာတုတ်ပြန်ခဲ့ခြင်းမရှိပါဘူး။တရုတ်တိုက်လေရင်ဟာဩစတြေးလျကင်းထောက်လေရင်ရှေ့အနီနာကပ်ပြန်တန်းခဲ့တဲ့အပြင်အလူမီနီယံအပိုင်းအစတွေကိုမုတ်ထုတ်ခဲ့တဲ့အတွက် P8 လေရင်အင်ဂျင်တွေကိုအပိုင်းအစတွေဝင်ကုန်တယ်လို့လည်းဩစတြေးလျကာကွယ်ရေးဝန်ကြီး Richard Miles ကပြောပါတယ်ခင်ဗျ။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနစ်တကျမှာလိုင်းလမီတာ190 kHz 1509ကနေပြောင်းထုတ်လည်ပေးနေပါရှင
်တင်းလာနေညဘက်တင်းကလေးတင်းညဘက်တင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်ဒီပတ်တွင်ချက်ဖတ်မဲ့အမေရိကတိုက်နိုင်ငံများထိပ်သီးဂျီလာကန်ဟာအသက်မပါတဲ့ဂျီလာကန်ဖြစ်ဖို့အန္တရာယ်ရှိနေတယ်လို့ယခင်မက္ကဆီကိုဒုတိယနိုင်ငံရဲ့ဝန်ကြီးအန်ဒရီရိုဇန်တယ်ကကြိုတင်သတိပေးလိုက်ပါတယ်။ထိပ်သီးဂျီလာကန်ကိုအမေရိကနိုင်ငံလော့စ်အန်ဂျလိစ်မြို့မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ရှင်ဖြစ်လက်ခံကျင်းပမှာပါ။1994ခုနှစ်ကလေးကဆိုရင်ဒါဟာအမေရိကန်ကအင်ရှင်ဖြစ်ပထမဆုံးလက်ခံကျင်းပတဲ့ဂျီလာကန်ဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကဗိုလ်တူးနေမှာဖွင့်လှစ်ပေးမှာဖြစ်ပါတယ်။စောစောပိုင်းအစီအစဉ်ရဆိုရင်တော့ဗင်နီဇွဲလားနဲ့နီကာရာဂွားနိုင်ငံနှစ်နိုင်ငံကိုဒီမိုကရေစီမကျတဲ့အတွက်အမေရိကန်ကမဖိတ်ကြားပဲထားဖို့အစီအစဉ်ရှိပါတယ်။ကွန်မတီနိုင်ငံဖြစ်တဲ့ကျူဘားနိုင်ငံကိုဖိတ်မဖိတ်ကလည်းမတဲကွဲသေးပါဘူး။အမေရိကတိုက်နိုင်ငံအားလုံးကိုမဖိတ်ကြားရင်မတယောက်ဘူးလို့မက္ကဆီကိုနိုင်ငံရဲ့လက်ဝဲချင်းသမ္မတအန်ဒရီမန်နူအယ်လိုပက်စ်အိုဘရာဒိုကပြောထားပါတယ်။အမေရိကန်နိုင်ငံကတော့ရွှေပြောင်းနေထိုင်သူများကိစ္စကိုအဓိကမထားဘဲစီးပွားရေးရာသီဥတုနဲ့ကိုဗစ်19အခြေအနေကပြန်လဲရုပ်ကံရေးမူဝါဒတွေကိုအလေးထားမှဖြစ်တယ်လို့အစိုးရရဲ့အကြီးတန်းတာဝန်ရှိသူတဦးကဆိုပါတယ်တရုတ်ကဩဇာလွှမ်းမိုးဖို့ကြိုးစားလာတာကိုတံပြန်တဲ့အနေနဲ့အမေရိကန်ဟာလက်တည်းအမေရိကတိုင်းပြည်တွေရဲ့စီးပွားရေးမိဖက်ဖြစ်တယ်ဆိုတာကိုပြသဖို့ကအရေးကြီးနေပါတယ်သမ္မတဂျိုးဘိုင်ဒန်ရဲ့အာခစ်ရှာခီးစင်မှာချမှတ်ခဲ့တဲ့အင်ဒိုပစိဖိတ်ဒေသစီးပွားရေးမူပေါင်းလို့ဒေသရင်းကုန်သွယ်ရေးဆိုင်ရာဆောင်ရွက်ချက်တွေညင်လို့ကြောင်းအာဖရိကအမေရိကတိုက်ကောင်စီမူဝါဒလေ့လာရေးအဖွဲ့ဒုတိယဥက္ကဋ္ဌအရစ်ဖရန့်စ်ဝေါ့ကပြောပါတယ်။ဒါပေမဲ့တရုတ်ကိုထိန်းထားဖို့လက်တင်အမေရိကတဲ့ပို့ပြီးအာရှကအမေရိကနိုင်ငံအတွက်လုံခြုံရေးရအရေးကြီးကြောင်းတရုတ်နဲ့မလေးရှားနိုင်ငံဆိုင်ရာယခင်ဘရာဇီးယားသမ္မတကြီးမာကော့စ်ကာရာမူရုကပြောပါတယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့လေကောင်ကဖြောပြေးရေးအဆောက်အအုံတွေရှိတဲ့နေရာမှာစနေနေ့ညကတနက်ပစ်ခတ်မှုဖြစ်သွားခဲ့တဲ့အတွက်အနည်းဆုံး3ဦးသေဆုံးပြီးတော့12ဦးထိခိုက်ဒဏ်ရာရသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။မြို့လယ်ကောင်မှာရဲတပ်ဖွဲ့တွေကင်းလက်နေတဲ့အချိန်ညတကောင်ဝန်းကျင်လောက်မှာတနက်ပစ်တပ်တွေကြားနေခဲ့ရတဲ့အကြောင်းနဲ့ဒ ဒီအက်ဖ်ပေ့စ်ကပြောပါတယ်ရဲရရှိတူကတနတ်သမားကိုပေ၃၀လောက်အကွာကနေပြစ်ခတ်ခဲ့တဲ့အကြောင်းမျက်မြင်သက်တည်းရဲ့ထွက်ဆိုချက်ကိုကိုကားပြီးရဲတပ်ဖွဲ့အကြီးအကဲဒီအက်ဖ်ပေ့စ်ကပြောပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံရဲ့ဒေသန္တရရွေးကောက်ပွဲတွေကိုဒီကနေ့တနင်္ဂနွေနေ့မနက်မှာစတင်ဖွင့်လိုက်ပြီးနှစ်ပေါင်း၃၈နှစ်ကျော်အုပ်ချုပ်လာခဲ့တဲ့ဝန်ကြီးချုပ်ဟွန်ဆော်ရဲ့ပါတီကိုအတိုက်ခံကစိန်ခေါ်နိုင်မလားစိတ်ဝင်စားနေကြပါတယ်ဝန်ကြီးချုပ်ဟွန်ဆော်ဟာဖနုံးပင်မြို့ပြင်ကကျောင်းတစ်ကျောင်းမှာဖွင့်ထားတဲ့မဲယုံမှာသူ့ဇနီးနဲ့သူမဲသွားထက်ခဲ့ပါတယ်သ ပါတီဟာပဲဖြတ်ခံခဲ့ရပါတယ်ပါတီကောင်းဆောင်ကမ်ဆော့ခါဟာဖန်စီထောင်တနစ်အချခံခဲ့ရပြီးနိုင်ငံတော်တစ္ဆာဖော်မှုနဲ့လည်းဆက်လက်တရားရင်ဆိုင်နေရပါတယ်ပါတီကဘူဒတ်ထူထောင်တဲ့ဆမ်ရင်းစေဟာတိုင်းပြည်ကထွက်ပြေးခဲ့ရပြီးပြင်သစ်မှနေထိုင်နေရပါတယ်ဒီရွေးကောက်ပွဲမှာတော့ဆမ်ရင်းစေထူထောင်ခဲ့တဲ့ဖျောင်းနိုင်အလင်းပါတီ ကန်တလိုက်ပါတီစီပီကမက်ဆန္ဒနယ်နေတိုင်းမှာဝေရောက်ရှင်းပြနေတဲ့အဓိကအတိုက်ခံပါတီဖြစ်လာပါတယ်ဒီရွေးကောက်ပွဲမှာပါတီ16ပါတီဟာနေရာ1600ကျော်ရွေရောက်ရှင်းပြနေရပါတယ်ရွေးကောက်ပွဲမှာတိုင်းပြည်မှာအတိုက်ခံကိုယ်စားလှယ်လောင်းတွေကိုပြစ်မှတ်ထားနောက်ဆက်ပိတ်ပင်တဲ့ပုံစံတွေကိုတွေ့ရတယ်လို့ကုလသမဂ္ဂလူခွေရေးယုံပြောရေးဆိုခွင့်ရှိသူလစ်စထရော့ဆာကပြောပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းမှာရှိတဲ့စစ်တကောင်စစ်ကမ်းမြို့အနီးကကုံလောင်ယုံတစ်ခုမှာစနေနေ့ည9:00အချိန်လောက်ကမိလောင်မှုကြီးဖြစ်သွားခဲ့တာကြောင့်အနည်းဆုံးလူ60ကိုရောက်သေဆုံးပြီးတရာကျော်ထိခိုက်ဒဏ်ရာရခဲ့တယ်လို့အာဏာပိုင်တွေပြောတာကိုကိုကာတီ AP သတင်းမှာရေးပါတယ်တစ်ဆုံးသူတွေထဲမိသားသမားကိုယ်ဦးလဲပါဝင်တယ်လို့ဒေသတွင်းသတင်းတွေကရေးပါတယ်အဲ့ဒီမျိုးကို ဓာတ်ပစ္စည်းတွေအများပြားတိုးလောင်ထားတယ်လို့ဆိုပါတယ်မီးဘယ်လိုစလောင်လဲဆိုတာမသိရသေးဘူးလို့ဆိုပါတယ်အခုမီးလောင်မှုဖြစ်သွားခဲ့တဲ့စစ်တကောင်းစစ်ကမ်းမြို့ဟာမြို့တော်ဒါကာနဲ့134မိုင်ကွာဝေးတယ်လို့ဆိုပါတယ်ခင်ဗျာ
ဦးတင်မောင်တန်းနဲ့ကိုစော်ဝင်းလိုက်ပါရှင်တနင်္ဂနွေညချမ်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါအခုတော့ဒီထိုင်းတောင်ပိုင်းမှာရိုဟင်ဂျာ60နီးပါးဖမ်းဆီးခံရတဲ့အကြောင်းသတင်းပေးပို့ချက်ကိုကြည့်ကြရအောင်ပါရှင်ထိုင်းနိုင်ငံတောင်ပိုင်းစထွန်းပြည်နယ်ကော်လိုက်ဘီကျွန်းအနောက်ဘက်8မိုင်အကွာမှာရိုဟင်ဂျာ60နီးပါးကိုဂျွန်လ5ရက်နေ့ကထိုင်းရေတပ်အမှတ်491ကနေဖမ်းမိခဲ့ပါတယ်ဒီသတင်းကို VOA သတင်းတောက်မအေးမာကပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်နဲ့နီးတဲ့စထွန်းပြည်နယ်ကော်လိုက်ပီကျွန်းအနောက်ဘက်8မိုင်ကွာမှာရိုဟင်ဂျာ60နီးပါးရောက်ရှိနေတာကိုဒေသခံကြေးရွာသားတွေကသတင်းပို့တဲ့အတွက်ထိုင်းရေတပ်အမှတ်491ကတွားရောက်ရှာဖွေဖမ်းဆီးခဲ့တာပါရိုဟင်ဂျာအမျိုးသား32ဦးအမျိုးသမီး23ဦးကလေး5ဦးကိုစထွန်းပြည်နယ်ရေတပ်ကိုခေါ်ဆောင်သွားခဲ့ပြီးစစ်ဆေးမှုတွေလုပ်ခဲ့ပါတယ်သူတို့တွေဟာလူပွဲကားတွေနဲ့အတူဆက်လေ3စီးနဲ့ထွက်လာကြတာဖြစ်ပြီးမလေးရှားထိအရောက်လူပွဲကားတွေကိုတဦးကိုဘန်းငွေ4000ထိပေးပြီးလာခဲ့ကြတာပါသူတို့ကိုလူပွဲကားတွေကမလေးရှားရောက်ပြီဆိုပြီးထိုင်းနိုင်ငံရဲ့ကော်လိုက်ပီကျွန်းမှာလူပွဲကားတွေကလာရောက်ဆွန့်ပစ်ခဲ့ကြတာဖြစ်ပါတယ်သူတို့ကိုလာရောက်ဆွန့်ပစ်သွားတာဟာတပတ်ခန့်ကြာပြီမို့ထိုင်းရေတပ်ကတွေ့ရှိချိန်မှာတော့သူတို့တွေဟာအစာရေစာပြတ်ပြီးအရင်ချိနဲ့နေကြတယ်လို့လဲဆိုပါတယ်ဖမ်းမိသူတွေကိုတော့ထိုင်းသူရဲချုပ်စူရချိဟပ်ပိုင်ကိုတိုင်းဒီကနေ့မနေ့မှလာရောက်စစ်ဆေးခဲ့ပြီးထိုင်းဘာသာနဲ့အခုလိုရှင်းလင်းပြောဆိုသွားပါတယ
်ဖမ်းจากวันนี้ไปเนี่ยเราพบแล้วนะครับว่าทั้งหมดเนี่ยมี59คนนะแต่จากการ
รู้หินจาอาลง59หยกป่ะ43ซีเนี่ยถั่วลาจาตรงก็တော့ลูติยาจอปะပါတယ်မြန်မာနိုင်ငံကနေถั่วลาပြီးသူတို့တွေဟာဘင်္ဂလားဒေ့ရှ်ကိုဝင်လို့မရလို့မလေးရှားကိုဆက်ထွက်လာကြပါတယ်မလေးရှားအဝင်မှာလေ3စီးတဲ့ကလေ2စီးကအဖမ်းဆီးခံလိုက်ရတဲ့အတွက်အခုနောက်ဆုံးနေပေါ်ကပါလာသူတွေကိုလူပုံကူးသူတွေကထိုင်းနယ်မြေထဲမှာလာရောက်ဆွတ်ပစ်သွားတာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါထ ထိုင်းနိုင်ငံထဲမှာအခုလိုမျိုးလေစီးပြေရိုဟင်ဂျာဒုက္ခသည်တွေကိုမကြာခဏဖမ်းဆီးမိနေတာတွေရှိနေပါတယ်။ရိုဟင်ဂျာတွေဟာထိုင်းနယ်စပ်ကနေတဆင့်မလေးရှားကိုသွားဖို့ကြိုးစားကြတာတွေတချို့ကတော့လူကုန်ကူးသူတွေကထိုင်းပြည်ပိုင်နဲ့ထဲမှာစွန့်ပြစ်သွားကြတာတွေလည်းရှိတဲ့အတွက်2027ခုနှစ်ထဲမှာတော့ထိုင်းနိုင်ငံထဲမှာရိုဟင်ဂျာ2000နီးပါးလောက်ဖမ်းဆီးခံရတယ်လို့လည်းလူ့အခွင့်အရေးအ
ဒီမှာနိုင်ငံမှာရိုဟင်ဂျာတွေလူမျိုးတုံးတပ်ဖြတ်ခံရမှုစာအုပ်ကိုဘာသာပြန်ထုတ်ဝေခဲ့တဲ့စာပေတိုက်ပိတ်ပင်ခံရရတာနဲ့ပတ်သက်လို့တုံ့ပြန်ချက်တွေကိုစူးစီးတင်ပြမှာပါဒီလိုဘာသာပြန်စာအုပ်ဖြန့်ချီတာကိုပိတ်ပင်တားဆီးရုံနဲ့အမှန်တရားကိုဖုံးကွယ်လို့ရမှာမဟုတ်ဘူးလို့ရိုဟင်ဂျာရေးတောင်းဆိုလှုပ်ရှားသူတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေကဗီအိုကိုပြောပါတယ်တကယ
ပြောပြမှာပါရှင်မြန်မာနိုင်ငံတွေကအွန်လိုင်းစာပေအရောင်းဈေးကွက်ထဲမှာဒီသတင်းပတ်ထက်ကပဲဒီအင်္ဂလန်ဥပဒေပညာရှင်ရိုနန်လီရေးသားထားတဲ့မြန်မာရိုဟင်ဂျာဂျီနိုဆိုက်ဆိုတဲ့စာအုပ်ကိုမိတူရပြီဆိုပြီးတော့ကြေညာပြီးတော့ရောင်းချခဲ့တဲ့အတွက်ပုံနှိပ်ထုတ်ဝေခြင်းဥပဒေကိုချိုးဖောက်တယ်ဆိုတဲ့အကြောင်းပြချက်နဲ့လွင်ဦးစာပေကိုစစ်ကောင်စီပြန်ကြားရေးဌာနကထုတ်ဝေခွင့်လိုင်
ပြန်လိုက်တာလို့ပြန်ကြားရေးဌာနမိုဘိုင်းကွင်းနဲ့မှတ်ပုံတင်ဌာနရဲ့ညွှန်ကြားရေးမှူးဦးကျော်ထေကဗီအိုအေမြန်မာပိုင်းကိုပြောပြပါတယ်။ဒီကြားကိုဖုန်းလိုင်းမှာရှိတယ်လို့သိကြပြီးဌာနလို့ဒီလိုပုံစံနဲ့တွေ့ဝင်နေတဲ့မှာဦးတွေကရှိတယ်နော်။အဲ့ဒီမှာပုံမှန်စက်ပုံမှာပုံမှန်ဖြစ်ပါသေးတယ်နဲ့ညီကလေးတို့ကဘုံလေးကျင်းတို့ဝင်ကန့်ရှိခြင်းတို့ဘုံကြီးကမှပြည်သူတွေမြို့ရွာတ
ဒီကေရောစစ်ကောင်စီဘက်ကဒီလိုပြည်တွင်းမှာစာအုပ်တွေဖြန့်ချီတာကိုပိတ်ပင်တားဆီးရုံနဲ့ဒီမြန်မာနိုင်ငံရခိုင်မြောက်ပိုင်းမှာအမှန်တကယ်ဖြစ်ပျက်ခဲ့တဲ့တိုင်းနယ်ချီရဲ့ရိုဟင်ဂျာတွေပေါ်မှာစစ်တပ်ကနေကျူးလွန်ခဲ့တဲ့လူမျိုးတုံးတပ်ဖြတ်ခဲ့တယ်ဆိုတဲ့အမှန်တရားကိုဖုံးကွယ်လို့ရမှာမဟုတ်ဘူးလို့ရိုဟင်ဂျာရေးတောင်းဆိုလှုပ်ရှားသူတွေနဲ့ရိုဟင်ဂျာ Cross Bazaar Dukha De Sakhanga Rohingya Dukha De Kuang Mienga Pyo Baare.
Enu Sa Te Do Sayyong Ne Di Rohingya Tamma Ya Rohingya Ye Pike Muta Dido Rohingya Do Ya Chien Ne Ya Da Sabagani Tiro Da Pele Ya Ma Mo Bao Tu Enu Pele Pu Dido Kole Baave Dido Mita Sa Do Dido Kuen Dido Achella Do Suzon Dido Rohingya Do Ya Pen Dego Dido Minna Mo Dego Enu Miu Lome Su Lu Su Nye
ဒီလိုမျိုးနောင်နောင်လူမျိုးတွေဆက်ပြတဲ့ပုံစံမျိုးဒီမှာနိုင်ငံအသိအမှတ်ဒီလိုမျိုးမဖြစ်အောင်တခြားလူမျိုးတွေရောအဲ့ဒါအကောင်းဆုံးပြီးတော့ရေးချင်တော့အဲ့လိုပဲနေပါတယ်တကယ်တော့အမှန်တကယ်ဖြစ်ချက်ကြုံတွေ့ခဲ့တဲ့လူခွင့်ချိုးဖောက်မှုလူမဆန်မှုတွေကဒီစာအုပ်တွေမှတ်တမ်းတွေသတင်းတွေမှာရေးသားဖော်ပြခဲ့တာထက်ကိုပိုပြီးတော့မှဆိုးဝါးကြမ်းတမ်းခဲ့ပါတယ်လို့လည်းကိုရိုင်းရ ဒီကနေ့ကျွန်တော်တို့ရဲ့အသံလေးကိုထုတ်ဖော်ပြီးတော့တရားမျှတမှုရရေးတောင်းဆိုနေကြတယ်လို့လေရိုဟင်ဂျာဒုက္ခသည်ဦးစိုးမြင့်ကဆိုပါတယ်။
ဒီကျွန်တော်ပြောချင်တာကမြန်မာအနာရှိတဲ့ပုံစံတွေကဘယ်လောက်ပဲဒီအဲ့ဒီကျွန်တော်ပြောချင်တာကမြန်မာအနာရှိတဲ့ပုံစံတွေကဘယ်လောက်ပဲဒီအဲ့ဒီကျွန်တော်ပြောချင်တာကမြန်မာအနာရှိတဲ့ပုံစံတွေကဘယ်လောက်ပဲဒီအဲ့ဒီကျွန်တော်ပြောချင်တာကမြန်မာအနာရှိတဲ့ပုံစံတွေကဘယ်လောက်ပဲဒီအဲ့ဒီကျွန်တော်ပြောချင်တာကမြန်မာအနာရှိတဲ့ပုံစံတွေကဘယ်လောက်ပဲဒီအဲ့ဒီကျွန်တော်ပြောချင်တာကမြန်မာအ ပိတ်စိတ်နော်ပိတ်ရထားထားဒါပေမဲ့ဒီအရီကိုဖုန်းကြီးလို့ထားနိုင်မှာတော့မဟုတ်ဘူးဘာဖြစ်လို့ဆိုရင်သူတို့ခံစားကြရတဲ့လူကြီးကဒီဘက်ကိုရောက်နေတာကိုလွတ်လပ်တဲ့နေမျိုးကိုရောက်တယ်ဆိုတော့နိုင်ငံတကာဖွင့်စည်းတွေကစုံစမ်းပြီးတော့ဒါရီကိုဖောက်ထုတ်နေတာပဲမှတ်တမ်းတင်နေတာပဲနော်အဲ့ဒါကြောင့်သူတို့ကဒီလိုပဲပိတ်စိတ်ဒီကျွန်တော်ထင်တော့ဒီနိုင်ငံအခြားမြတ်တမှုရရှိရတဲ့တကယ်ဆောင်ရနိုင်နေဆိုရင်တော့ဒီလူဦးစားတွေတိုက်ကြထုတ်တဲ့ဝင်လေလီးရင်စောင်းကိုတိတ်မြင်ရုံနဲ့တော့အထူးတက်ရောက်မှာတော့မဟုတ်ဘူးလို့ကျွန်တော်ထင်တာပဲ
ဒီရိုဟင်ညာလူမျိုးတုံးတက်ဖြတ်မှုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအနေနဲ့
နိုင်ငံတကာတရားရုံးမှာပါအမှုရင်ဆိုင်နေရချိန်မှာပြည်သူတွေကိုသတင်းမှန်ရရှိရေးဖုံးကွယ်တဲ့လုပ်ရက်အဖြစ်မြန်မာရိုဟင်ညာများအဖွဲ့ UKR ဥက္ကဋ္ဌအခုICC မှာလေးကိစ္စနေတယ်ICJ မှာလေးကိစ္စနေတယ်ပြီးတော့ကျွန်တော်တို့မြန်မာရိုဟင်ဂျာဖွဲ့ UK အနေနဲ့ကလည်းအာဂျင်တီးနားမှာအမှုတွေကကျွန်တော်တို့ဆွဲထားတယ်အဲ့လိုကြတော့သူတို့ကမြန်မာပြည်သူတွေကပေါ့နော်ဒီလိုစစ်တပ်ရဲ့လူမျိုးတို့ရဲရဲဆက်ဆက်လူဟင်ဂျာလူမျိုးတို့တပ်ဖြတ်မှုပေါ်လာမှာကိုဘယ်လိုနည်းနဲ့မှမလုပ်ဘူးအဲ့ဒီအတွက်ကြောင့်ဒါကရပ်တန့်တာဖြစ်တယ်နော ရသဝဲကိုင်းကရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုကိုစနစ်တကျလုပ်ခဲ့တာမှာကတင်တင်ရှားရှားဒီမှာနိုင်ငံတကာကရောတင်တင်ရှားရှားပြီးတယ်အဲ့ဒီအတွက်ကြောင့်သူတို့ကဒီလိုဟာတွေပေါ်လာမှာကိုဘလို့နည်းနဲ့မှမလိုလားဘူးရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုကဂျန်နိုဆိုက်ကအခုတည်း ongoing ပဲတွားနေတုံးပဲဘာဖြစ်လို့လဲဆိုတော့အခုလူရခိုင်ပြည်မှာအဲတသိန်း3000တော့ရိုဟင်ဂျာတွေက2012ကနေဒီနှစ်32တို့အကျိစခန်းလိုမျိုးမှာနေရတယ်အစားအသောက်တွေအကန့်အသတ်နဲ့ထားတာတွေကျောင်းတက်ခွင့်လက်ပညာသင်ခွင့်ပေါ့နော်အဲစေကူတာခွင့်တို့ကအသက်အကန့်အသတ်လုပ်ထားတယ်ဒါတွေကရေရွယ်ချက်ရှိရှိနဲ့ရိုဟင်ဂျာလူမျိုးစုတစုကိုသူတို့ကတုံ့တင်ရှင်းလင်းနေတာဖြစ်တယ်စနစ်တကျဟုတ်က
ဲ့
ရိုဟင်ဂျာလူမျိုးတွေကိုရှင်းလင်းနေတာဖြစ်တယ
်ဒီလိုမျိုးရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်ခံမထားတဲ့စစ်ကောင်စီဘက်ကတော့ဘလို့ပဲအဖြစ်ပြက်တွေကိုဖုံးကွယ်ဖို့စူးစမ်းနေပါစေအခုဆိုရင်တော့ဆရာနာတင်းပြီးတဲ့နောက်ပိုင်းမှာစစ်တပ်ရဲ့လုပ်ရက်ကိုမြန်မာပြည်သူတွေကိုယ်တိုင်ကိုယ်တွေ့သိရှိနေကြပြီဖြစ်လို့သူတို့ရဲ့ကိုယ်တွေ့အတွေ့အကြုံတွေနဲ့ရှင်းပြီးနိနာသူတို့တရားမျှတမှုရရေးဝိုင်းဝန်းဆောင်ရွက်ပေးဖို့လိုတယ်လို့ဦးထွန်းခင်ကလည်းတိုက်တွန်းပါတယ
်နောက်တစ်ခုကဒီမှာကမြန်မာပြည်မှာကစစ်အာဏာသိမ်းကောင်စီကအာဏာသိမ်းပြီးနောက်ပိုင်းမှာစစ်တပ်ရဲ့ရဲရဲစက်စက်တန်းကျုံမှုတွေကိုပို့ပြီးအပီးရှိလာတယ်ရိုဟင်ဂျာလူမျိုးတွေကိုဘယ်လိုလုပ်ခဲ့တယ်ဆိုတာလေမြန်မာပြည်သူလူထုအများစုကအာရိုဟင်ဂျာတွေဘယ်လိုခံခဲ့ရတယ်ဆိုတာနားလည်လာတယ်သိရှိလာတဲ့အတွက်ကြောင့်အဲ့ဒါတွေပေါ်လွင်မှာကိုလေသူတို့မလိုလားဘူ
းဟုတ်ကဲ့အဓိကကတော့ခုနပြောသလိုပေါ့နော်မြန်မာပြည်မှာဆက်ရနာတင်လိုက်ပြီးတဲ့နောက်ပိုင်းမှာဒီတိုင်းနဲ့ဒေသကြီးအတီးတီးပေါ့နော်မကွေးစကိုင်းနေမှာပါဒီလိုလူတွေကိုစုလိုက်ပြုံလိုက်တတ်တာမျိုးအကျုံးနေတဲ့တုတ်တာမျိုးနေအိမ်နေမိနေတိုက်တာမျိုးကိုတိုင်းလက်တွေ့ကြုံခဲ့ရတဲ့မြန်မာပြည်သူတွေကလည်းဒီလိုနောက်နောက်မှာဒီလိုမျိုးအလားတူလူမျိုးတုံးတက်ဖြတ်မှုတွေထက်လည်းမဖြစ်အောင်သူတို့တရားမျှတမှုအနေနဲ့ရောဘာတွေနိုင်ငံတကာအနေနဲ့လှုပ်ဆောင်တင်တယ်လို့ရောဦးထွန်းခင်အကြံပြုချင်တာရှိပါလဲရှင
်။စစ်အာဏာမသိခင်တုန်းကမယုံခဲ့ဘူး။အခုစစ်အာဏာသိမ်းကောင်စီကအာဏာသိမ်းပြီးနောက်ပိုင်းမှာကျွန်တော်တို့ရှင်းနေကုန်မနော်မတွေရှင်းနေကုန်မနော်မတွေပြီးတော့စကိုင်းမှာဆိုရင်လေကျွန်တော်တို့မြန်မာပြည်ကညီကုန်မနော်မတွေအားလုံးက yes yes ဆက်ဆက်တန်းကျုံတဲ့နိုင်စံမှုပေါင်းစုံအင်တွေဆိုရင်လေရွာတွေဆိုရင်ကိုလေမီးရှို့တယ်စကြောရေးတွေမှာမဟုတ်ရဲရဲဆက်ဆက်တက်ဖြတ်မှုတွေလုပ်နေတယ်ဆိုတော့ဒီစစ်တပ်ရဲ့ရက်ဆက်တဲ့တန်းကျုံမှုတွေကိုကျွန်တော်တို့မြန်မာပြည်သူလူတွေတွေကပို့ပို့ပြီးသိရှိလာတဲ့အတွက်အခုတော့တနိုင်တယ်လို့မိဘကအခုဒီစစ်အာဏာသိမ်းကောင်စီစစ်တပ်ရဲ့ရဲရဲဆက်ဆက်တန်းကျုံမှုတွေအကုန်လုံးကအခုသိရှိပြီးသားဖြစ်နေတယ်ဒီစစ်တပ်ရဲ့နေစီနေအမြလုံနေတဲ့ရက်ဆက်မှုတွေကို crime against humanity လို့ခေါ်တဲ့လူသားမျိုးတွေအပေါ်မှာရာဇဝတ်မှုကျူးလွန်မှုတွေဖြစ်နေတယ်ဆိုတော့ကျွန်တော်တို့ကတရားမျှတမှုရဖို့ကျွန်တော်တို့နိုင်ငံသူနိုင်ငံသားအားလုံးဘုရှုံမှုကြီးမီအွန်လိုင်းအပါအဝင်အားလုံးကိုကျွန်တော်တရားခွင်ပြုမှာခေါ်လာနိုင်ဖို့ကျွန်တော်တို့လုပ်ရမယ်
မြန်မာနိုင်ငံမှာဖေဖော်ဝါရီလ10ရက်နေ့ကစစ်တပ်ကနေအာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းမှာနိုင်ငံတော်လုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးကိုထိခိုက်စေတဲ့အကြောင်းအရာတွေရေးသားထုတ်လင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မဂ္ဂဇင်းစာအုပ်တအုပ်နောက်သတင်းအေဂျင်စီ12ခုကို2021ခုနှစ်ထဲမှာပဲလုပ်ငန်းလိုင်းစင်နေရုပ်သိမ်းခဲ့တယ်လို့တက်မတော်ကာကွယ်ဦးစီးချုပ်ယုံကဧပြီလ9ရက်နေ့ကလည်းသတင်းထုတ်ပြန်ထားပါတယ်ရှင
်မဆုမစူးစီးတင်ပြခဲ့တာပါတနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်အခုတော့ American ပြည်ထောင်စုအကြောင်းသတင်းလွှာတစ်ပုဒ်ကိုတင်ပြမှာပါ American ပြည်ထောင်စုမြို့တော် Washington မှာရှိတဲ့ Gallaudet တက္ကသိုလ်က2020ပြည့် COVID ကပ်ရောဂါနောက်ပိုင်းမှာပထမဆုံးဝင်နှင်းသပင်အခမ်းအနားကိုကျင်းပခဲ့ပါတယ်အဲ့ဒီ Gallaudet တက္ကသိုလ်ဟာအကြာအာယုံချိုးတဲ့သူတွေအမြင်အာယုံချိုးတဲ့သူတွေအတွက်လက်တင်ဂေတာပြဘာသာစကားနဲ့အင်္ဂလိပ်ဘာသာစကားသင်ယူနိုင်တဲ့ကဘာပေါ်ကတစ်ခုတည်းသောတက်ကသူလည်းဖြစ်ပါတယ်။ဒီကြောင့် VOA သတင်းတောက်ပန်နလုပိုလူသတင်းပေးပို့ထားတာကိုတော့မက်ခင်ဖြူထွေးကပြောပြမှာပါရှင်။
Washington New Gallaudet Takatu, when entering a canago, Kabatuanga, a mini jayon chuted to Puetu Chanda Niajone, Puya Chanda, Tia Shisela Tayaka Jabari. A Pumay Goma, Abel Musan Yashi, Tim Cooka.
Class of 2022, you made it.
Puya Mono Meru, Tine D. Chema, Omin Hugo Yayu Tangabari. Puetu Yabu, Ludan Sinko Murin, Yesan Jabari.
မောင်နှမေတို့ကတော့တခြားသူတွေတက်ပို့ပြီးတော့အခက်အခဲအတားအဆီးတွေကိုကြုံခဲ့ရတယ်လို့ကျွန်တော်ပြောမစွင်တရားလေးလို့ထင်ပါတယ်။အကြအယုံချိုးတဲ့တယ်မိသားစုတွေအကြောင်းရိုက်ကူးထားတဲ့ဒီနေ့အကောင်းဆုံးအော်စကာရုပ်ရှင်ဆက်ကားဆူရခိုရာရုပ်ရှင်ကမှာတရားဆောင်ခဲ့တဲ့အကယ်ဒမီမင်းသမီးမာလီမက်လင်နဲ့ဒီခန္ဓာကိုတက်ရောက်ပါတယ်။ဒီဆက်ကားမှာသူကနားမကြားတဲ့မိသားစုဝင်တွေကတူတဲ့တော့နားကြားတ
ဲ့တယ်လို့သူကပြောပါတယ
် First of all our film
ပါဆုံးအနေနဲ့တော့ဒီဇက်ကားမှာနားမကြားတဲ့သူတွေဆက်သွယ်ပြောဆိုရာတွေကိုပရိသတ်တွေနားလည်အောင်ဆက်လက်ထိုးပေးထားပါတယ်အင်တာဗျူးတွေမှာစင်ပေါ်မှာစုပေးပွဲမှာသကပြန်လုပ်ပေးတဲ့သူတွေလည်းရှိပါတယ်အရေးကြီးဆုံးကတော့အားလုံးနဲ့ကျမတို့တိုင်ပင်ဆွေးနွေးခဲ့ပါတယ်ဒီဇက်ကားဟာဇပ်ပုစုဇညွန်းစုနဲ့အကောင်းဆုံးဇက်ကားစုအလုံးအော်စကာ3စုရခဲ့ပါတယ်ဂေါ်ဒူးဆောင်ပါရဘူးပွဲရရှိခဲ့တဲ့မင်းသမီးလော်ရန်ရစ်လော့ဖ်ကတော့ဇွဲလုံးလားလက်ရောညီထွေရှိမှုဂရီကဝစ်နဲ့စာနာမှုတွေကသူ့ရဲ့အောင်မြင်မှုတော့ချက်လေးရဖြစ်တယ်လို့ပြောပါတယ်လော်ရန်ရစ်လော့ဖ်ဟာ TV series The Walking Dead နဲ့ Eternal ဇက်ကားတွေမှာလူကြိုက်များတဲ့နာမကျသူအမေရိကန်မင်းသမီးတစ်ယောက်ဖြစ်ပါတယ်
It means to do something at
his ကိုရဲ့လုံနိုင်တဲ့အတိုင်းအတာကိုကိုသိဖို့လိုပါတယ်။ကိုကိုစိတ်မပင်မန်းစေတဲ့ရှေ့ဆက်ဖို့တွန်းအားပေးတဲ့ပုံမှန်အရှိန်တစ်ခုနဲ့ရှေ့ဆက်ဖို့လိုပါတယ
်။အခမ်းအနားအစီအစဉ်အဆုံးသတ်မှာကျောင်းအုပ်ကြီးရောဘတ်တာခိုရာနိုကဖွေးရကျောင်းသားတွေကိုဒီပလိုမာလက်မှတ်တွေပေးအပ်ခဲ့ပါတယ
်။ကိုပါကိုဂုဏ်ယူကြပါ။မောင်မေတို့ဟာမတန်မင်းမဲ့အပြောင်းလဲကိုလှုပ်ဆောင်နိုင်ခဲ့ကြတဲ့စွမ်းဆောင်သူတွေပါ။အပိုင်းဝိုင်းကိုတည်ဆောက်ပါအားလုံးနဲ့တလေးတစားဆက်ဆံပါကိုကိုကိုခရုစိုက်ပါအများကိုလည်းခရုစိုက်ပါဒီနေ့ရဲ့ဒီတန်းနဲ့ဒီခန်းထဲမှာရှိတဲ့သူတွေအားလုံးအတွက်ကောင်းတဲ့အရာတွေစွမ်းဆောင်ရှေ့ဆက်ကြပ
ါအခမ်းအနားကိုဘွေးရကျောင်းသားတွေရဲ့မိသားစုတွေတငယ်ချင်းတွေလည်းတက်ရောက်ကြပါတယ်လက်တင်ငယ်ကြပြဘာသာစကား6မျိုးတက်တဲ့အိုမန်နိုင်ငံကကျောင်းသူတူကတော့သူ့နိုင်ငံမှာဆရာပြန်လုပ်ဖို့ရည်ရထားတယ်လို့ပြောပါတယ
်And I would like to make some changes at home.
ကျမနိုင်ငံမှာပြန်ပြီးအပြောင်းလဲတွေလုပ်ချင်ပါတယ်။ဥပမာကျမတို့ကစာသင်ခန်းနဲ့ထိုင်နေကြတာတော့နားမကျတဲ့သူတွေပေါ့။ဒါပေမဲ့သင်ခန်းစာတွေကိုစိတ်အာရုံနဲ့ရောက်လာတဲ့ပုံစံမျိုးသင်ပေးပါတယ်။ကျမတို့ဒီမှာသင်ရတဲ့သင်ရိုးမှာနားမကျတဲ့သူတွေအဆင်ပြေစေမဲ့နည်းလမ်းတွေကိုသုံးပြီးသင်ပေးတာပါ။ကျမနိုင်ငံမှာဒါတွေကိုပြန်ပြီးတော့အသုံးချခြင်းပါတယ်
။မိုးစာက
ကျန်တဲ့ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြမဝါဒအခြေစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြမနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Jo Ru Channel 101ဒါမှမဟုတ် Thaicom 6 Jo Ru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော
်တနည်းနည်းညပိုင်း VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေပါတယ်ဆောစောကကျမတို့ဒီအမေရိကန်ပြည်ထောင်စုကတက္ကသိုလ်ကျောင်းသတင်းထုတ်လွှင့်နေချိန်မှာစပိုင်းဆိုင်ရာမှားယွင်းမှုရှိခဲ့တဲ့အတွက်လည်းတောင်းပန်ပါတယ်ရှင်အခုဒီတနင်္ဂနွေညပိုင်းအတွက်ကျမတို့အပတ်စဉ်ကဏ္ဍတွေကိုမကြခင်ထုတ်လွှင့်တော့မှာပါ VOA မြန်မာပိုင်းကတင်ဆက်နေတဲ့သတင်းလွှာတွေအပတ်စဉ်ကဏ္ဍတွေ
ရုပ်သံအစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရစေ။အခုဒီဒုတိယပိုင်းနိုင်ယူဝက်အတွက်ကျမတို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေတဲ့ကတူတာထူးခြားစမ်းများကမ္ဘာသတင်းများစာရာတွေကိုတင်ဆက်မှာပါ။အခုပထမဦးဆုံးတော့ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။ဒီတစ်ပတ်အတွက်တော့ဒီမြန်မာနိုင်ငံမှာကျောင်းဖွင့်ရာသီအတွက်ကျောင်းအပ်ကြမလား၊ကျောင်းမအပ်ဘူးလား၊ပညာသင်ယူခွင့်မဆုံးရှုံးရအောင်ဘလို့ဆောင်ရွက်ကြမလဲဆိုတော့ဆုံးဖြတ်ရခက်နေတဲ့ကျောင်းသားမိဘတွေရဲ့အရေးကိုဆွေးနွေးတင်ပြထားပါတယ်။ကျွန်မကအကူအညီတင်ဆက်မှာပါ
။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေကျောင်းဖွင့်ရာသီမှာကျောင်းအပ်ကြမလားကျောင်းမအပ်ဘူးလားပညာသင်ယူခွင့်မဆုံးကျုံးအောင်ဘယ်လိုဆောင်ရွက်ကြမလဲဆိုတာဆုံးဖြတ်ရခက်နေတဲ့ကျောင်းသားမိဘများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာပြည်မှာဖြစ်နေတာကမြို့နယ်ပေါင်း330ရှိတဲ့အထက်မှာတိုင်းနဲ့ပြည်နယ်လိုက်ခွဲပြောရရင်တော့ကျောင်းတက်လို့ရနေတဲ့နေရာတွေရှိတယ်လို့ကျောင်းတက်လို့အဆင်မပြေတဲ့နေရာတွေကလည်းရှိနေပါတယ်အဲ့ဒီပေါ်မှာမူတည်ပြီးဆုံးပြရမှာပေါ့တနင်္လာရီတိုင်းအနေနဲ့ဆိုရင်တော့အခြေအနေကတော်တော်လေးဆိုးတယ်ကြောင်းထားဖို့ကြောင်းပို့ဖို့ကတော်တော်ခက်ခဲတဲ့အနေအထားနဲ့ရင်ဆိုင်နေရတယ်လို့စာတင်ကြတဲ့အရွယ်တွေကိုကြောင်းပို့ရမှာဖြစ်ပေမဲ့မတည်ငြိမ်တဲ့ဒေသတွေမှာတော့ကလေးရဲ့အသက်အန္တရာယ်နဲ့ပညာရေးဒီနှစ်ခုကိုရွေးချယ်ရခက်ခဲကြောင်းတနင်္လာရီတိုင်းကမိဘတဦးကပြောကြားတာကို VOA ကဖော်ပြခဲ့ပါတယ်ဂျွန်လာဇန်းဟာမြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေဖြစ်တဲ့မူလာရန်အလေရန်နဲ့အထက်တန်းကျောင်းတွေဖွင့်တဲ့အချိန်ပါဒီနေ့ကျောင်းဖွင့်ရာသီကတော့အရင်နှစ်တွေနဲ့မတူပါဘူးကလေးတွေကိုကျောင်းအပ်မလားကျောင်းမအပ်ဘူးလားဆိုတာကျောင်းသားမိဘတွေပြားများရတဲ့နှစ်လို့ဆိုရမှာပါဒါတွေဟာပုံမှန်အချိန်နေမှာဆိုရင်ထူးထူးထွေထွေစဉ်းစားစရာမလိုတဲ့ကိစ္စရပ်တွေပါဒါပေမဲ့2021 February 1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာတော့ကျောင်းတက်ရေးမတက်ရေးကျောင်းအပ်ရေးမအပ်ရေးဟာအရေးပါတဲ့အကြောင်းတရားဖြစ်လာခဲ့ပါတယ်ဘာကြောင့်လဲဆိုတော့စေအာနာသိန်းနာကိုဆန့်ကျင်တဲ့အနေနဲ့စေအာနာရှင်လက်အောက်ပညာရေးကိုဆန့်ကျင်ရေးကျောင်းမတက်ရေးလှုပ်ရှားတောင်းဆိုမှုတွေပေါ်ပေါက်လာခဲ့ပြီးတက္ကသိုလ်ကျောင်းသားအများစုဟာကျောင်းမတက်ရေးလှုပ်ရှားမှုမှာပါဝင်ခဲ့ကြလို့ပါထို့အတူပါပဲဆရာဆရာမတွေဟာလည်း CDM လှုပ်ရှားမှုတွေမှာပါဝင်ခဲ့ကြပါတယ
်စစ်ကောင်စီပညာရေးဝန်ကြီးဌာနရဲ့2021 April 23ရက်နေ့ထုတ်ပြန်ချက်အရအခြေခံပညာရေးဦးစီးဌာနမှတင်ကြားရေးနဲ့စီမံရေးရာဝန်တန်း29ရာခိုင်နှုန်း CDM လုပ်ခဲ့တယ်။အစင်းမြင့်ပညာဦးစီးဌာနမှာတော့တင်ကြားရေးနဲ့စီမံရေးရာဝန်တန်း56ရာခိုင်နှုန်း CDM လုပ်ခဲ့တယ်။အစင်းမြင့်ပညာတက္ကသိုလ်အဆင့်ဆရာဆရာမနဲ့စီမံဝန်တန်းဦးရေ10,000အလုပ်ထုတ်ပြစ်ခြင်းခံခဲ့ရတယ်လို့ ISB မြန်မာရဲ့2021မေလ14ရက်နေ့ကဖော်ပြချက်မှတွေ့ရပါတယ်။ဒီနေ့အခြေခံပညာကျောင်းဖွင့်ချိန်ကျောင်းအပ်တဲ့အနေအထားကိုစစ်ကောင်စီရဲ့အာဘော်ကျေးမုံသတင်းစာမှာတော့2022 2023ပညာသင်နှင့်ကျောင်းအပ်နှံရေးသတင်းပတ်အတွင်းကျောင်းသားကျောင်းသူ56သိန်းကျော်ကျောင်းအပ်နှံတယ်လို့ဂျွန်လ10ရက်နေ့တုန်းမှာဖော်ပြထားပါတယ
်ဒီနေ့ကျောင်းဖွင့်ရာသီမှာထူးထူးခြားခြားထွက်ပေါ်လာတာကတော့ဗမာပြည်သူ့လူမျိုးရေးတပ်မတော်BBLE ရဲ့ပြည်သူများတို့အသိပေးထုတ်ပြန်ခြင်းဖြစ်ပါတယ်။2022မေလ30ရက်နေ့ကထုတ်ပြန်ခဲ့တာဖြစ်ပြီးကြေညာချက်မှာကလေးငယ်များနဲ့လူငယ်များရဲ့ပညာရေးကိုရေရှည်တွင်လစ်လျူရှုရမရကြောင်းကျောင်းပြန်တက်လူသူများကိုလည်းမွေးရပါအခွင့်အရေးဖြစ်အသိမှတ်ပြုကြောင်းစစ်ကောင်စီရန်တရားအောက်ကကျောင်းများကိုမတက်ရောက်ပဲအစားထိုးရွေးချယ်တဲ့တော်လန်ပညာရေးကိုလည်းအားပေးထောက်ခံကြောင်းအစားထိုးရွေးချယ်ရေးနီလာများကိုလက်လမ်းမမီမတတ်နိုင်သူများစစ်ကောင်စီလက်အောက်ကျောင်းများကိုပြန်လည်ပို့ဆောင်ရတဲ့မိဘပြည်သူများကျောင်းသူကျောင်းသားများဆရာဆရာမများနဲ့စာတင်ကျောင်းများရဲ့လုံခြုံရေးကိုလုံးဝရံပြုတ်ထိခိုက်စေမှာမဟုတ်ကြောင်းရှင်းလင်းစွာဖော်ပြထားတာကိုတွေ့ရပါတယ်ဒ
ဒါပေမဲ့လို့အမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီအနေနဲ့အခြေခံပညာကျောင်းတွေဖွင့်ချိန်မှာကျောင်းအားကြီးမအားကြီးနဲ့သက်ဆိုင်တဲ့သဘောထားတစုံတရာထုတ်ပြန်ခဲ့တာမတွေ့ရပါဘူး။ကျွန်တော်လာ၃ရက်နေမှာတော့အန်ယူဂျီရဲ့ပညာရေးဝန်ကြီးဌာနနဲ့လူခွင့်ရေးဝန်ကြီးဌာနတို့ပူးတွဲကြေညာချက်တစ်ခုထုတ်ပြန်ခဲ့တာတွေ့ရပါတယ်။အဲ့ဒီထုတ်ပြန်ချက်မှာတော့စစ်ကောင်စီလက်အောက်ကကျောင်းတ
ဘေးအင်အားစုကမှတိုက်ခိုက်တာကိုလက်မခံနိုင်ကြောင်းလည်းဖော်ပြထားပါတယ
်မြန်မာနိုင်ငံမှာအာဏာမသိမ်းခင်ကာလကလည်းကိုဗစ်ကပ်ရောဂါအခြေအနေကြောင့်ကျောင်းတွေတစ်နှစ်ကြာပိတ်ထားခဲ့ရပါတယ်အာဏာသိမ်းပြီးနောက်မှာလည်းကျောင်းတွေအများစုဟာပြန်မဖွင့်နိုင်ခဲ့ပါဘူးဒီအခြေအနေကိုကပ်ရောဂါနဲ့လုံခြုံမှုမရှိတော့တဲ့အခြေအနေတွေကြောင့်မြန်မာနိုင်ငံမှာကြားမတက်နိုင်တဲ့ကလေးရေအတွက်ကနှစ်နှစ်အတွင်းမှာနှစ်ဆကျော်လောက်တိုးလာတယ်လို့ Save the Children ကဂျွန်လ10ရက်နေ့ထုတ်ပြန်ခဲ့တာတွေ့ရပါတယ်။ကြားမတက်နိုင်တဲ့ကလေးရေအတွက်ဟာ 9.8 တန်းလောက်ရှိတယ်လို့လည်း Save the Children ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင် GCPEA လို့ခေါ်တဲ့ပညာရေးကဏ္ဍတိုက်ခိုက်ခံရမှုကာကွယ်ရေးကဘာလုံးဆိုင်ရာညွန်ပေါင်းအဖွဲ့ကြီးကလည်းပြီးခဲ့တဲ့နှစ်နှစ်အတွင်းကဘာတလွားပညာရေးကဏ္ဍတိုက်ခိုက်ခံရမှုပိုတိုးလာတယ်လို့ကဘာတလွားစာတင်ကျောင်းတွေတိုက်ခိုက်ခံရတဲ့နိုင်ငံစည်းနဲ့မှမြန်မာနိုင်ငံကိုလည်းထည့်သွင်းဖော်ပြထားပါတယ် GCPEA အဖွဲ့ရဲ့လေ့လာမှုအရမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်နှစ်အတွင်းအထူးသဖြင့်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းစာတင်ကျောင်းတွေကိုတိုက်ခိုက်တာစစ်ကမ်းတွေအဖြစ်အသုံးချတာစရက်လုံးရက်ပေါင်း200ကျော်ရှိတယ်လို့ဒီအစင်ခံစာပြုစုရမှာပါဝင်တဲ့သူတေတီဒေါက်တာမာရီကာတီဆိုလကစ်ကရှင်းပြပါတယ
်ဘယ်လိုပဲဖြစ်ဖြစ်ဒီနှစ်ကျောင်းဖွင့်ရာသီမှာအရင်နှစ်ကတည်းကျောင်းအပ်သူပိုများလာတာတွေ့ရပါတယ်တချို့ကျောင်းသားမိဘတွေကတော့နိုင်ငံရေးအရစစ်ကောင်စီလက်အောက်ကကျောင်းတွေမှာမထားပဲ NUG ပညာရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့ဖွင့်လှစ်တဲ့အွန်လိုင်းပညာရေးအစီအစဉ်တွေမှာတက်ရောက်စေသူတွေလည်းရှိပါတယ်။ဒါ့ပြင်အေဂျန့်တည်ငြိမ်မှုမရှိတဲ့ဒေသတွေအထူးသဖြင့်တိုက်ပွဲတွေဖြစ်ကြေးရွာတွေမီးရှို့ခံနေရတဲ့သခိုင်းတိုင်းအတွင်းကြေးရွာတွေကကလေးတွေအတွက်တော့ကျောင်းတက်ဖို့ဆိုတာခက်ခဲတဲ့အနေအထားပါ။အခုလိုကျောင်းသားရွယ်လူငယ်တွေကလေးငယ်တွေပညာသူညီဖွင့်ဆုံးကျုံးနိုင်တဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရတာကတော့ဆရာနာသိမှုရဲ့အကျိုးဆက်ကြောင်းလိုပဲဆိုရမှာပါ။တင်ယူလေ့လာမှုဆုံးကျုံးခြင်းကိုကုစားနိုင်ဖို့နဲ့ဆရာနာရှင်စနစ်ဆန့်ကျင်ရေးကာလအတွင်းပညာဆက်သင်လိုသူတွေအခွင့်အရေးမဆုံးကျုံးစေဖို့ပညာရေးမူဝါဒကိုဘယ်လိုဖော်ဆောင်ကြမလဲဆိုတာကိုအင်အားစုအသီးသီးကခေါင်းဆောင်တွေအနေနဲ့ရေလိုသာမကရေရှည်အတွက်ပါထည့်သွင်းစဉ်းစားကာလက်တွေ့ကြတဲ့ပြင်ဆင်မှုတွေပြုလုပ်ဖို့လိုအပ်ပါတယ်။ဘာကြောင့်လဲဆိုတော့တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုငြိမ်းချမ်းမှုနဲ့တည်ငြိမ်ရေးတို့ဟာပညာရေးပေါ်မှာတည်နေတာကြောင့်ဖြစ်ပါတယ်ခမ ्या
ပြည်သွင်းနိုင်အပတ်စဉ်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ပါရှင်တနူးနေညာချမ်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေပါတယ်ဒီအစီအစဉ်ကို Facebook စာမျက်နှာနဲ့ YouTube တို့ဖြစ်တဲ့VOA Burmese News ကနေလဲတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်။ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေကိုကဘာတလွားကနေတိုက်ရိုက်နားဆင်ကြည့်ရှုကြတဲ့အတွက်လဲကျေးဇူးတူတင်ပါတယ်။အခုတော့မအေးတနာကျော်တင်ဆက်နေတဲ့မြမပီကပေးစာအစီအစဉ်ကိုကြည့်ရှုနားဆင်မှုအချိန်ရောက်ပါပြီရှင်။
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေသောရရှင်များရှင် VOA ကိုရေးလာရသောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်စားပေးပါရမရှင်အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်မရှင်ညာကရေးလာတဲ့စာရည်ထဲမှာဒီနေ့အင်တာနက်အလိုင်းမကောင်းလို့ပြည်ဆိုင်ကနေကြီးနေပါတယ် VOA ဝိုင်းတော်သားများခင်ဗျာဆိုတဲ့တော်ရရှင်ကတော့
အမြဲတမ်း VOA ကိုကြည့်ရှုနားထောင်ပါတယ် VOA ကမိတ်ဆွေများခင်ဗျာဖုန်းကသားသားဖုန်းဆိုတော့ယူယူကြည့်နေတာပါ Tadama being le, PSI, Natal Gini Bare, Nidai Lolo Niara, Dinido Natarevia, Genoruga, Danilo Matanisa Pawariba, Aloga Pianlae, Viega Drenuigi, Natal, Vue Wino da Alungu Kenny Babi, Alungle Jama Chana Javazi, Bian Kenya Bazi, Yamabile Amyanzo, Enyangi, Midazu, Assembly Javazi.
Internet kat le PSI selangor at le chi bare sre tora si Jesu thu tin mai no alauk kan anei thai a sin pi ba si lo su taw ma ni Korea selong maung ne name ye tha le tora sin ga ro mingla ba view yi su pyo tu view yi a si sin nu nga na thaw yin ne chong ya ne a khe khe le ti khu ko sa ye pyo la ba yi
di ni taw cha ni 3 ye manat khin tade na thaw ya da a sin ma pi ba u khmyar youtube ga ni na thaw ni cha di manat ma na thaw lo mya ro be phit twa ba de
ဒါထောက်လို့အစီအပြောင်းပြန်လဲစူးစမ်းပေးပါအောင်เนาะအစီအပေးလျက်ပါဟုတ်ကဲ့ပါ Akula lozero tomorrow learn pigeon, Juju my bian bio gin and mari, Jesu to temari. Nine is to retro singale, 2 years ago, pop ya below, Jesu temaris, Brazil lavari.
Vioe, why not do, why not da alo, mingla abone, a piece of yabazi, kamia. Amien nasin, abini barakamia. Tolumu alongo, nip the barakamia. Geno bulai de pramamio saligo, paja pide, nirunga, pure lai dabia. Aku saliga, do diamio sali babia.
ကျေးဇူးပါခင်ဗျာညီအကိုမောင်နှမအားလုံးနှလုံးစိတ်ဝမ်းအေးချမ်းကြပါစေခင်ဗျာဟုတ်ကဲ့ပါတော်ရရှင်နေအားလုံးနှလုံးစိတ်ဝမ်းငြိမ်းချမ်းကြပါစေလို့ပြန်ပြီးတော့ဆုတောင်းပေးခြင်းပါတယ်မြန်မာနိုင်ငံကအနိုင်ရဲ့အခြေအနေလူမှုရေးရာကိစ္စအဝဝနယ်ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့တော်ရရှင်နေရဲ့စာတစ်ချက်ကိုလည်းဖော်ပြပေးခြင်းပါတယ်
အခုတော့တော်ရရှင်တရားမေလာ22ရက်နေ့ကကျင်းပသွားတယ်အင်ဒိုပစိဖစ်ဒေသလေးနိုင်ငံခေါင်းဆောင်တွေစီဝေပွဲရနေပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်တက်ဖို့ဖိအားပေးတိုက်တွန်းတဲ့ကိစ္စနဲ့ပတ်သက်ပြီးသူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုရေးလာတဲ့တော်ရရှင်ရဲ့စာကိုဖော်ပြပေးခြင်းပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်စစ်အာဏာစသည်သိမ်းပါပြီဆိုကြတဲ့ကအာဆီယံအဖ
ဒီလိုပြားပေးတိုက်တွန်းကြပြန်တယ်ဒီလိုပြားပေးတိုက်တွန်းကြတာဟာစကားစအကျံဖတ်အဖွဲ့ကိုအကျံမဖတ်တဲ့နီးနဲ့အနူနီးနိုင်ငံရေးနီးနဲ့ပြောတဲ့သဘောလို့နားလည်ထားပါတယ်စေနီးနဲ့ပြားပေးတာမျိုးမလုံနိုင်ကြရင်လည်းအနူနီးနိုင်ငံရေးနီးနဲ့ဘလို့ထိရောက်အောင်လုပ်မလဲဆိုတာသေချာစဉ်းစားစီစဉ်ပြီးစေနာထားလုပ်ပေးစေချင်ပါတယ် အကျန်းဖတ်အာနာသိန်းခေါင်းဆောင်မင်းအောင်လိုက်ဟာဒီမိုကရေစီကိုပြန်ပြီးပေးမယ်ဆိုကြပါစို့အဲ့လိုပြန်ပေးတဲ့အခါသူ့ကိုအရေးယူမှလားလူငယ်ချမ်းသာကွယ်ပေးမှလားပြပမှနိုင်ငံရေးခေလုံကွယ်ပေးမှလားအရေးယူအောင်မယ်ဆိုရင်တော့သူကလက်ခံမှာမဟုတ်ဘူးဆက်ပြီးရုံမှနေအောင်မှာပဲအာနာသိန်းထားတဲ့စေအုပ်စုခေါင်းဆောင်ကိုလူငယ်ချမ်းသာကွယ်ဒါမှမဟုတ်ပြပမှနိုင်ငံရေးခေလုံကွယ်မပေးပဲခုလိုမျိုး ောင်လုံနိုင်ရင်လည်း NUG လက်အောက်ခံကာကွယ်ရေးဝန်ကြီးဌာနကိုလက်နက်အကူအညီပေးကြပါလို့ကုလသမဂ္ဂကိုရောအာဆီယံကိုရောကွတ်အဖွဲ့ကိုရောနိုင်ငံတကာကိုရောပြောကြင်ပါတယ်ပေးတာကဏ္ဍကနေဖတ်ပြီးတဲ့အခါမှာလည်း၎င်းအဖွဲ့အစည်းတွေကိုသိအောင်ကမ္ဘာမီဒီယာတွေစီကိုအကြံပြုစာပြန်ပို့ပေးပါအောင်ဗျာ
ဒါရောမြမအရင်နဲ့ပတ်သက်ရင်ထိရအောင်လုံနိုင်ရင်လည်းလုံမလုံနိုင်ရင်လည်းဒီအမှုနည်းနဲ့ရအောင်ဆွဲကြပါဆိုပြီးတော့ဒီတော့ရှင်ကအကြံပြုလာတာဖြစ်ပါတယ်မနက်ညမှာပြည်သူ့ရဲ့ကြားလာပြီးဇွန်လ2ရက်နေ့ကစပြီးတော့ခြေကံပညာကျောင်းတွေပြန်ဖွင့်လိုက်ပြီးတော့ကျောင်းထက်တဲ့သူဦးရေကဆရာနာတင်လိုက်တဲ့2022ခုနှစ်တက်တော့ပို့ပြီးများလာတယ်ဆိုပြီးတော့စစ်ကောင်စီကထုတ်ပြန်တဲ့စင်းရာသိရပါတယ်တချိန်ထဲမှာပဲ Save the Children အဖွဲ့ရဲ့ထုတ်ပြန်ချက်ရရှိရင်ဇွန်လ2ရက်နေ့ကျောင်းအလက်ခဏနေမှာပဲတချို့ဒေသကကျောင်းအပ်တဲ့ကလေးတွေနှစ်နှစ်အတွင်း80ရာခိုင်နှုန်းကျသွားတယ်ဆိုပြီးတော့အစဉ်ခံစားထုတ်ပြန်တာပါ
ကျွန်တော်မြန်မာနိုင်ငံမှာအခြေခံပညာအကြောင်းတွေပြန်ပြီးဖွင့်တဲ့ကိစ္စနဲ့ဆက်ဆက်ပြီးရေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုဖော်ပြပေးကြပါမယ်နော်မြန်မာနိုင်ငံနေပြည်တော်ကပါမနေ့ကအကြောင်းမတက်တဲ့ကလေးတွေကိုဒီနေ့တန်ရိုက်ပါတယ်အကြောင်းပြောင်းရင်မြို့နယ်ပညာရေးမှုရုံးကနေတစိမ့်ထုတ်ပြီးမြမစီဝါရေးဘဏ်ကနေခြံလှမ်းနဲ့ငွေသွင်းရပါတယ်အခက်ခဲတွေနဲ့ရှင်သန်နေကြရပါတယ်အ ညီမနိုင်ငံမှာနေစဉ်ကြုံတွေ့နေရတဲ့လူမှုဘဝအခြေအနေတွေနဲ့ပတ်သက်ပြီးရေးလာတဲ့စာတစောင်းကတော့ကိုကျော်ကြီးစီကဖြစ်ပါတယ်။လက်ရှိစစ်တပ်အနေနဲ့အဝေးပြေးကာလမှကြီးတွေပေါ်မှာငွေကြေးမတရားကောက်ခံတာတွေကိုဘယ်လိုအေးအေးယူပါသလဲမေးပေးပါ။အနေနဲ့ရဲရဲကလုံခြုံရေးဂိတ်မှန်သမျှသူတို့ပါဇက်သေးပြောတဲ့ငွေကိုရေမောင်းတွေကချက်ချင်းမပေးရင်ကားသမားတွေဆဲခံရပါတယ်။တကားအတင်းဖွင့်ပြီးရ ပြီးတော့ရင်းနှီးတက်ကုံညောင်လွန့်စကိုင်းတရာမန္တလေးဘက်ကအတက်နောက်ပေါက်ကျော်ညောင်မင်းအောက်မှာဘီအန်ဘီတစ်စိတ်ပါစစ်သားတွေကကချင်ပြည်နယ်နန်းစီအောင်စစ်စေးရေးဂိတ်23စစ်စေးရေးဂိတ်ရေးရရင်တော့ဗျာကိုမေတော်မထင်ပါဘူးဒီလိုကားသမားပြည်သူတွေကိုရန်ကားတောင်းရန်နေတာတွေကိုတိုင်ကြလို့ရရင်တိုင်ကြရမယ့်ဖုန်းနံပါတ်တွေပြည်သူတွေအတွက်ပေါ်ပြပေးဖို့တောင်းဆိုချင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာအဝေးပြေးကားလမ်းမကြီးတွေပေါ်မှာငွေမတရားကောက်ခံမှုတွေရှိနေလို့ဘယ်ဌာနကိုတိုင်ကြားရမလဲဆိုပြီးတော့ဒီတော်ရရှင်လှမ်းမေးလာတာဖြစ်ပါတယ်ရှင်။တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။တော်ရရှင်ရဲ့အားလုံးပုံမကောင်းမှုအဆင်ပြေတဲ့တနေ့တစ်ပတ်စားနိုင်ပါစေလို့ဆုတောင်းပါတယ်ရှင်။ ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ဗီဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ရပ်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်းထင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ tomorrowview ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambisnews.com မြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်ဖေ့စ်ဘွတ်အသုံးပြုတဲ့သူတွေအနေနဲ့လည်း view bambisnews ဆိုတဲ့ view မြန်မာပိုင်းဖေ့စ်ဘွတ်စာမျက်နှာကိုကြွားပြီးတော့မက်ချက်တွေလာပြီးတော့ရေးနိုင်သလိုview မြန်မာပိုင်းဖေ့စ်ဘွတ်မက်ဆေ့ချာကနေပြောလဲစာရေးပို့လို့ရပါတယ်တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းဒေါ်ရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္ဂနွေနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်းဖေ့စ်ဘွတ်စာမျက်နှာနဲ့ယူတျူဘ်စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ပေးနေတဲ့တဲ့တိုင်းရိုင်းနားဆင်နိုင်ပါတယ်။ ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။ကျွန်တော်ရှင်နေအားလုံးဘေးအန္တရာယ်ရှင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မဲအီတနာကျော်အသက်ရှင်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင် VOA မြန်မာပိုင်းကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်အခုတော့မက်ညိုညိုလွေတင်ဆက်နေတဲ့သတင်းတွေကတူတာကိုနားဆင်ကြည့်ရှုရဖို့အချိန်ရောက်ပါပြီဒီတစ်ပတ်အတွက်တော့ကမ္ဘာပေါ်မှာအကြမ်းဖက်ဖြစ်ရပ်တွေကိုရင်ဆိုင်နေရတဲ့ကလေးတွေရဲ့အကြောင်းကိုပြောပြထားပါတယ်ရှင် ကမ္ဘာနိုင်ငံတချို့မှာဖြစ်ပွားနေတဲ့အစမ်းဖက်ခံရမှုနဲ့ပဋိပက္ခမျိုးမျိုးတွေကကမ္ဘာပေါ်ကကလေးငယ်အားလုံးရဲ့တဝက်ကျော်အပေါ်တက်ရောက်မှုတွေရှိနေတယ်လို့လေ့လာသူတွေကဆိုပါတယ်။အနည်းငယ်5မိနစ်တိုင်းမှာကလေးတယောက်ပါအစမ်းဖက်မှုတစ်ခုခုကြောင့်ကမ္ဘာနေရာဒေသတချို့တွေမှာသိဆုံးနေကြပါတယ်။
အသက်18နှစ်အောက်မှာရှိတဲ့ကလေး10ယောက်မှာအနည်းဆုံးတစ်ယောက်ဟာလိင်ပိုင်းဆိုင်ရာစော်ကားမှုတွေကိုလည်းကြုံတွေ့နေကြရတာပါ။ကမ္ဘာပေါ်ကကလေးဥယျာဉ်တန်း800လောက်ဟာဆိုရှယ်မီဒီယာနဲ့အင်တာနက်လူမှုကွန်ရက်တွေကိုအသုံးပြုနေကြတာကြောင့်အွန်လိုင်းကအကြမ်းဖက်မှုတွေကိုအချိန်မရွေးကြုံတွေ့နိုင်ကြပါတယ်။အမေရိကန်ပြည်အောင်စုမှာဆိုရင်ဒီလိုကလေးငယ်တွေအပေါ်အွန်လိုင်းကနေအကြမ်းဖက်ကျူးလွန်တာတွေနဲ့ပတ်သက်ပြီးတိုင်ကြားမှုတွေဟာ2014ခုနှစ်မှာတိုင်ကြားမှုတစ်သန်းရှိတာကနေ2018ခုနှစ်မှာ45သန်းအထိရှိခဲ့ပါတယ်။စာသင်ကျောင်းတွေမှာအကြမ်းဖက်မှုအမျိုးမျိုးတွေကြုံတွေ့နေရတဲ့ကလေးပေါင်းကလည်းတစ်ကမ္ဘာလုံးတိုင်းတာနဲ့ဆိုရင်တစ်နှစ်ကို246သန်းလောက်ရှိတာပါ။ဒီလိုကလေးတွေအကြမ်းဖက်မှုတွေနဲ့ပဋိပက္ခတွေကြားမှာအသက်သေဆုံးနေကြရတာ၊စိတ်ပိုင်းဆိုင်ရာ၊ရုပ်ပိုင်းဆိုင်ရာထိခိုက်ဒဏ်ရာရနေကြရတာတွေနဲ့ပတ်သက်ပြီးအဆုံးသတ်နိုင်မှုကုလသမဂ္ဂအပါအဝင်ကလေးတွေနဲ့ပတ်သက်တဲ့ကူညီကယ်ဆယ်စောင့်ရှောက်ရေးအဖွဲ့အစည်းတွေကကြိုးပမ်းဆောင်ရွက်ကြတဲ့အခါလုံခြုံရေးကောင်စီကတော့ကလေးငယ်တွေအပေါ်ပြင်းပြင်းထန်ထန်အကြမ်းဖက်ချိုးဖောက်တဲ့အချက်6ချက်ကိုထုတ်ဖော်ပြောဆိုလာပါတယ်ပထမအချက်ကတော့ကလေးတွေကိုတတ်ဖြတ်တာနဲ့အနာတရားဖြစ်အောင်လုပ်တာပါ။ဥပမာအားဖြင့်လူတွေနေထိုင်တဲ့နေရာတွေကိုပောက်ကွဲစေတတ်တဲ့လက်နက်တွေသုံးတာကကလေးတွေကိုပါအကြီးအကျယ်သက်ရောက်မှုရှိပြီးဒီအပြုအမူတွေကြောင့်2005ခုနှစ်ကနေ2020ခုနှစ်15နှစ်အတွင်းကလေးသသိန်း4000ကျော်ဟာသေဆုံးမှုနဲ့ကိုယ်ခန္ဓာချို့ယွင်းမှုတွေဖြစ်ခဲ့ရပါတယ်။ဒုတိယအချက်ကလက်နက်ကင်တပ်ဖွဲ့တွေမှာကလေးတွေကိုစုဆောင်းတာအတင်းအကျပ်စစ်မှုထမ်းခိုင်းတာပါ။တတိယအချက်ကတော့စာတင်ကျောင်းတွေနဲ့ဇေယျတွေကိုတိုက်ခိုက်တာဖြစ်ပါတယ်။စတုထအချက်ကမနှိမ်မှုအပါအဝင်တခြားဒီမိုင်းဆိုင်ရာအကြမ်းဖက်တာအတင်းအဓမ္မအိမ်အောင်ပြုခိုင်းတာလူကုန်ကူးခံရတာတွေဖြစ်ပါတယ်။ဒီမိုင်းဆိုင်ရာအကြမ်းဖက်မှုတွေမှာ2016ကနေ2020အထိဖြစ်ပွားမှုတွေအတွင်း69ရာခိုင်နှုန်းကမိန်းကလေးငယ်တွေဖြစ်ပါတယ်။ကျင်းစမအချက်ကတော့ကလေးတွေကိုပြန်ပြေးဆွဲတာအတင်းအဓမ္မဖမ်းဆီးတာပါ။လွန်ခဲ့တဲ့15နှစ်အတွင်းကမ္ဘာမှာကလေး 26,000 နီးပါးပြန်ပြီးဆွဲခံခဲ့ရပါတယ်။နောက်ဆုံးအချက်ကတော့ကလေးတွေအတွဲလူသားချင်းစာနာမှုဆိုင်ရာထောက်ထားကူညီမှုတွေငြင်းတယ်ခံရတာပါ။လွန်ခဲ့တဲ့2005ခုနှစ်ကနေ2020 15နှစ်အတွင်းကလေးတွေအတွဲလူသားချင်းစာနာမှုအထောက်အပံ့ပေါင်း 15,000 နီးပါးငြင်းတယ်ခံခဲ့ရတဲ့အခြေအနေတွေရှိခဲ့တာပါရှင်။
မညညလွင်တင်ဆက်နေတဲ့သတင်းတွေကတုတ္တအစီအစဉ်မှာအခုဆက်လက်ပြီးတော့ကဘာတလွားထူးခြားစံပြသတင်းတွေကိုပြောပြမှာပါရှင်။ဒီတစ်ပတ်အတွက်တော့ VNN နိုင်ငံကတောင်ပေါ်အပန်းဖြေမြို့လေးတစ်ခုမှာတဲတဲ့ရင်ဘူခံစားမှုကိုကြိုက်တဲ့ကဘာလက်ခီးသွားတွေအတွက်ကဘာအရှိဆုံးမှန်သားအောက်ခံတဲ့တံတားတစ်စင်းကိုဖွင့်လှစ်ခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံကအမျိုးသားတအူးကိုကဘာအသက်အကြီးဆုံးလူသားအဖြစ်ဂင်းနစ်ကဘာမှတ်တမ်းစံချိန်ဖွဲ့ကတက်မှတ်လိုက်ပါတယ်။ဒီလိုကဘာတလွားကထူးခြားစံပြတဲ့သတင်းတွေကိုကိုငိမ့်ချက်နဲ့မက်ခင်ဖြူတွေကပြောပြမှာပါရှင
်။ဗီယက်နမ်နိုင်ငံကတောင်ပေါ်အပန်းဖြေမြို့လေးတစ်ခုမှာတဲခင်ရင်ဖူခံစားမှုကိုစိုက်တဲ့ကဘာလက်ခီးသွွားတွေအတွက်ကဘာအရှိဆုံးမှန်သားအောက်ခံတဲ့တံတားတစ်စင်းကိုဖွင့်လှစ်ခဲ့ပါတယ်။အမြင့်မီတာ150အထက်ကြောင်ကဘာပေါ်မှာတိစောက်ထားတာဖြစ်ပြီးတော့နဂဗျူတံတားလိုနာမည်ပေးထားပါတယ်။အရှိမီတာ635မီတာနဲ့ကဘာအရှိဆုံးမှန်သားအောက်ခံတဲ့တံတားအတိမတ်ပြူလက်မှတ်ကိုတော့ Official World Record Association OWR တရားဝင်ကဘာမှတ်တမ်းအဖွဲ့ကပေးအပ်ခဲ့တာဖြစ်ပြီးတခြားအဖွဲ့တစ်ခုဖြစ်တဲ့ဂင်းနီကဘာမှတ်တမ်းစံချိန်အဖွဲ့ကတော့ကဘာအရှိဆုံးမှန်သားအောက်ခံတဲ့ကဘာလျှောက်လမ်းဆိုရဲခေါင်းစဉ်အောက်မှာအသိမှတ်ပြုတဲ့လက်မှတ်ကိုပေးရခဲ့ပါတယ်။တာနှလုံးကြမ်းမှာစောက်ထားတဲ့တံတားအရှိကမီတာ190ရှိပြီးတော့ကြောက်ကဘာဘေးမှာကတ်စောက်ထားတဲ့တံတားကြီးကတ်လမ်းကပဲအရှိ342မီတာရှိပါတယ်။တချို့လူတွေကတော့ကြောက်ကြပေမဲ့လေတချို့အတွက်ကတော့အဆအဦးပိုင်းမှာကြောက်လန့်နေခဲ့ပေမဲ့မှန်ချက်10ချက်ကျော်လောက်လမ်းလျှောက်အပြီးမှာတော့မချောက်တော့ဘူးလို့အသက်80နှစ်နဲ့အရွယ်ခီးသွားမျိုးသမီးတူကပြောပါရဲ့ရှင
်။ဗင်နီဇွဲလားနိုင်ငံကအမျိုးသားတဦးဖြစ်တဲ့ Juan Vincent Perez Mora ကိုကမ္ဘာအသက်ကြီးဆုံးလူသားအဖြစ် Guinness ကမ္ဘာစံချိန်မှတ်တမ်းအဖွဲ့ကသတ်မှတ်လိုက်ပါတယ်။ပြီးခဲ့တဲ့အပတ်က Perez Mora ရဲ့အသက်113နှစ်ပြည့်တဲ့မွေးနေ့မှာသတ်မှတ်လိုက်တာဖြစ်ပြီးတော့သူ့မွေးနေ့ပွဲကိုဖျားရှိခိုးကြောင်းမှာသူမျိုးတွေတငင်ချင်းနေနဲ့အတူဆင်နွှဲခဲ့ပါဗျာ။ကျောင်းမှာကိမုတ်ဖြောင်းနိုင်မှုတ်ပြီးတဲ့နောက်ပျော်ပွဲရွှင်ပွဲပါတီကိုဖျားကျောင်းအပြင်ဘက်မှာလဲဆက်လက်ဆင်နွှဲခဲ့ပါဗျာ။သူဟာကျမ်းမာရေးကောင်းမွန်ပြီးတော့နေ့စဉ်စပိန်အရက်ပြင်းတစ်ခွက်ကိုလဲတောက်သူဖြစ်ပါဗျာ။သူမှာမြေ41ယောက်မြေ18ယောက်နဲ့အတီ12ယောက်ရှိပါတယ်။အ
အသက်112နှစ်နဲ့341ရက်ရှိတဲ့စပိန်နိုင်ငံသားဆန်တိုရီနိုဒီလာဖောင်တီဂါစီယာ2022ခုနှစ်နှစ်စပိုင်းမှာကွယ်လွန်သွားပြီးတဲ့နောက်ပရက်စ်မိုရာဟာကမ္ဘာအသက်အကြီးဆုံးလူသားဖြစ်လာခဲ့တာပါခင်ဗျာ
ဂျပန်နိုင်ငံမှာပစ္စည်းအလေးပင်ပယ်နိုင်တဲ့ခြေလေးကြောင်းထောက်စိတ်နဲ့ကျူတဲ့ဆက်ရုပ်တမျိုးကိုအကြီးစားစက်မှုလုပ်ငန်းကာဝါဆာကီကုမ္ပဏီကစံတက်ထုတ်လုပ်နေပါတယ်ဂျပန်နိုင်ငံမှာအသက်ကြီးလာတဲ့လူဦးရေများပြားလာပြီးလုံသားရှားပါးမှုကိုဖြေရှင်းနိုင်မှုအတွက်ဒီဆက်ရုပ်ဟာအထောက်အကူဖြစ်လိမ့်မယ်လို့လည်းပြောလင့်ပါတယ် Bags လို့နာမည်ပေးထားတဲ့ဒီဆက်ရုပ်ဟာခြေထောက်လေးကြောင်းနဲ့ခီးချမ်းမှာလမ်းလျှောက်နိုင်တယ်လို့မြေမျက်နှာပြင်ချောမွေရင်တော့ဘိုက်အောက်ကဘိန်းနဲ့သွားလာနိုင်ပါတယ်အလေးချိန်ပေါင်း220လောက်တည်ဆောင်နိုင်ပြီးတော့ဘက်ထရီအားနဲ့သွားလာနိုင်တဲ့ဒီဆက်ရုပ်ဟာသူ့ဘာသူအလိုအလျောက်ထိန်းချုပ်နိုင်တယ်လို့အဝေးကနေလည်းဒီဆက်ရုပ်ကိုထိန်းချုပ်နိုင်ပါတယ်။လူတုဆက်ရုပ်တွေကိုကာဝါဆာကီကုမ္ပဏီက2018ခုနှစ်ကတည်းကစံတက်ထုတ်လုပ်ခဲ့တာဖြစ်ပြီးတော့ခြေလေးသောဆက်ရုပ်တွေကိုတော့ကိုယ့်ဘာသာကိုထိန်းနိုင်မှုအတွက်ထုတ်လုပ်ခဲ့တာပါ။ခြေနဲ့ဒေသတွေမှာလှုပ်သားရှားပါမှုကိုဖြေရှင်းနိုင်မှုအတွက်အဓိကရည်ရွယ်တည်ဆောက်ထားတာဖြစ်ပြီးဆိုင်ကျိုးရေးတစ်တောလုပ်ငန်းနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာပစ္စည်းအလေးပင်တွေတည်ပို့နိုင်ဖို့ရည်ရွယ်ပါတယ်။ဒီဆက်ရုပ်ကိုဆက်လက်စမ်းသပ်နေပြီးတော့2023ခုနှစ်ကျရင်တော့အမြောက်များထုတ်လုပ်ရောင်းချနိုင်ဖို့အတွက်ရည်ရွယ်ထားပါတယ်ရှင
်။ဒီဦးနိုင်ငံ ND စောင်းတန်းတွေပေါ်ကအနှစ်3000ကျော်သက်တမ်းရှိဖြစ်တဲ့ဘုရားကောင်မှာရောက်ချောက်တဲ့တွေကိုရှင်းအောင်သူတေသနာပညာရှင်အဖွဲ့တစ်ခုကရှာဖွေတွေ့ရှိခဲ့ပါတယ်။ ND စောင်းတန်းမြောက်အလယ်ပိုင်းမှာရှိတဲ့Kevin D. Hunter ဘုရားကျောင်းဟာတစ်ချိန်လုံးကဘာသာရေးနဲ့အုပ်ချုပ်ရေးအချက်အချာကြတဲ့နေရာတစ်ခုလည်းဖြစ်ပါတယ်။ဘုရားကျောင်းထက်တောင်မှစောပြီးဒီရှောက်လန်းကွန်ရက်တွေကိုစောက်ထားတာဖြစ်မယ်လို့ရှာဖွေတွေ့ရှိခဲ့တဲ့အဖွဲ့တွေကအဖွဲ့ဝင်တဦးဖြစ်တဲ့ Stanford တက္ကသိုလ်ကရှင်းအောင်ပညာရှင် John Reid ကပြောပါတယ်။ဒီဘုရားကျောင်းဟာပင်လယ်ရေမျက်နှာပြင်အထက်ပေ1400မှာတည်ရှိပြီးတော့အခုလောလောဆယ်မှာတော့မြေအောက်ရှောက်လန်း35ခုတွေ့ထားပါပြီ။ဒီလျှောက်လန်းတွေကို BC 1200နဲ့200ခုနှစ်ကြာ Andy Stone တန်းတွေရဲ့အောက်ခြေမှာဖောက်လုပ်ထားတာဖြစ်ပြီးတော့တစ်ခုနဲ့တစ်ခုလည်းဆက်ဆက်နေတာပါ1985ခုနှစ်မှာဒီဘုရားကျောင်းကို UNESCO ကမ္ဘာအမွေအနှစ်အဖြစ်သတ်မှတ်ခဲ့ပါတယ်ခင်ဗျာ
ဒါကတော့ကဘာထလွားကထူးခြားစံများတင်တွေကိုကိုငင်းချက်နဲ့မက်ခင်ဖြူထွေးတို့ကပြောပြသွားတာပါ။တနင်္လာနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့တင်ချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီ။ဦးတင်မောင်တန်းကတင်ဆက်ပါပါရှင
်။ UK မြို့တော် Keith မြို့မှာပောက်ကွဲသံတွေကြားနေရတယ်လို့အရှေ့ပိုင်းကမဟာဗျူဟာကြားတဲ့ Severo Dodex မြို့မှာရုရှားတပ်တွေကိုပြန်လည်ခုခံတိုက်ထုတ်နေတယ်လို့အဲ့ဒီဒေသရဲ့အုပ်ချုပ်မှုကပြောလိုက်ပါတယ်။ Severo Dodex မြို့ရဲ့80ရာခိုင်နှုန်းကိုရုရှားကထိန်းချုပ်ထားပေမဲ့လမ်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့ Lugansk ဒေသအုပ်ချုပ်မှုဆာဟီဟိုင်ဒိုက်ကတနင်္လာနေ့ကပြောကြားလိုက်တာပါ။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်မှုနဲ့ပတ်သက်လို့အနောက်နိုင်ငံတွေနဲ့ပူးပေါင်းလှုပ်ဆောင်နိုင်ဖို့အတွက်ရည်ရွယ်ပြီးတော့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါဟာအခုလနောက်ပိုင်းမှာကျင်းပမဲ့ NATO စစ်မှားမိတ်ထိုက်တီအစည်းအဝေးကိုတက်ရောက်ဖို့စီစဉ်နေတယ်လို့ဒီကိစ္စနဲ့နီးစပ်သူတွေကိုပြောတာကိုကိုကားပြီးရိုက်တာသတင်းမှာရေးသားထားပါတယ်တာတိုပြစ်ပယ်ဒိတ်တဒုံးကြီးရှစ်စင်းကိုမြောက်ကိုရီးယားကတနင်္ဂနွေနေ့စောပိုင်းကပြစ်လွတ်လိုက်တယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်ဒေသစံတော်ချိန်မနေ့9နာရီ10မိနစ်နဲ့9နာရီ43မိနစ်တွင်မှပြစ်လွတ်တာဖြစ်တယ်လို့တောင်ကိုရီးယားစစ်တပ်ကဆိုပါတယ်အခုလိုဒုံးကြီးရှစ်စင်းကိုတတ်တုတ်ထဲမှာတခါတည်းစမ်းသပ်ပြစ်လွတ်တာဟာပထမဆုံးချိန်ဖြစ်တယ်လို့သုံးသပ်သူတွေကပြောကြပါတယ်ဩစတြေးလျတော်ဝင်လေတပ်ကကျင်းတောက်လိန်ကိုတရုတ်တိုက်လေယာဉ်တွေကတောင်တရုတ်ပင်လယ်ပြင်ဒေသနိုင်ငံတကာလေးပိုက်နဲ့ထက်မှာမေလတွင်ဂျားဝင်တားဆီးခဲ့တယ်လို့ဩစတြေးလျကာဝေးဝန်ကြီးဌာနကဒီကနေ့ပြောကြားလိုက်ပါတယ
်။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုဦးတင်မောင်တန်းကပြောပြသွားတာပါ။တနင်္လာနေ့ညချမ်းဒီ VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ရေးမှူးကတော့ကိုရန်နိုင်ဖြစ်ပါတယ်။အတန်ဖန်းအင်ဂျင်နီယာကတော့ Patrick Deya ပါ။ရုပ်တံအင်ဂျင်နီယာကတော့TN1 ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့ကမ္ဘာတစ်လွှားကတော်ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ် BND ရဲ့အသွေအသွေးကနေကင်းဝေးကြပါစီရှင်ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.